အကြမ်းဖက်တိုက်ခိုက်မှုဖြစ်နေတဲ့ရခိုင်မြောက်ပိုင်းဒေသအပါအဝင်ပြည်ပခါဖြစ်ပွားနေတဲ့နေရာတွေအထိကွင်းဆင်းသတင်းယူနေတဲ့သတင်းသမားတိုင်းအတွဲအာမခံချက်ရှိတဲ့လုံခြုံရေးကိုဒေသဆိုင်ရာနဲ့အစိုးရတာဝန်ရှိသူတွေအနေနဲ့စနစ်တကျတာဝန်ယူဆောင်ရွက်ပေးဖို့မြန်မာသတင်းသမားတွေကတောင်းဆိုလိုက်ကြပါတယ်ပြည်ပခါဖြစ်ပွားနေတဲ့နေရာတွေမှာအစိုးရဘက်ကနယ်မြေကန့်သတ်ချက်တွေအပါအဝင်သတင်းအချက်အလက်ရယူခြင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့ပတ်သက်လို့လည်းမီဒီယာတာဝန်ရှိသူတွေဘက်ကဝိုင်းဝန်းဖြေရှင်းကြဖို့သတင်းသမားတွေဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းပြည်စုံကိုတော့မဆုမွန်ကဆက်ပြောပြပါမယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံတွင်းလက်ရှိမြန်မာသတင်းသမားတွေကြုံတွေ့နေရတဲ့စိန်ခေါ်မှုတွေပြည်တွင်းပြည်ပသတင်းမီဒီယာတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းစာဆရာအသင်းနဲ့နိုင်ငံတကာမီဒီယာထောက်ပံ့ရေးအဖွဲ့ IMS တို့ပူးပေါင်းစီစဉ်တဲ့သတင်းသမားများနဲ့လုံခြုံရေးဆွေးနွေးပွဲမှာတော့သတင်းမီဒီယာအဖွဲ့အစည်းတွေနဲ့သတင်းသမားတွေကအဓိကသူတို့ရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့အတွေ့အကြုံတွေကိုဆွေးနွေးဖလှယ်ခဲ့ကြတာပါသတင်းမီဒီယာတာဝန်ရှိတဲ့သူတွေဘက်ကနေအဓိကဖြည့်ရှင်းပေးဖို့လိုအပ်နေတဲ့အကြောင်းတွေကိုတော့မြန်မာသတင်းမီဒီယာကောင်စီရဲ့ဒီဂရထဦးအောင်လာထွန်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်တကယ်လိုအပ်နေတာကလေ access to information ပေါ့သတင်းအချက်အလက်ရရှိပိုင်ခွင့်ပေါ့သိရှိပိုင်အဲ့ဒါဟာတော်တော်အားနည်းနေပါခင်ဗျကျွန်တော်စီမှာလေသတင်းသမားတွေအတွက်တော်တော်အားနည်းနေတယ်အစိုးရဌာနတွေကဆက်ဆံဌာနတွေကသတင်းသမားတွေမေးလေမေးခွန်းတွေကိုဖြေကြားရေးနေရာမှာနှောင့်နှေးမှုတွေရှိတယ်ကြံ့ကြံ့မှုတွေရှိတယ်ညှဉ်းဆဲမှုတွေရှိတယ်အဲ့ဒီဟာကျွန်တော်တို့ကဘလောက်ကြီးကြီးလေးတွေကျိုးဆက်ဖြစ်လာဆိုတော့အခုကျွန်တော်တို့နိုင်ငံတကာ international image ပေါ့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံတကာမှာဖြစ်နေတဲ့ပုံရိပ်အဲ့ဒီပုံရိပ်ကိုနိုင်ငံတကာမီဒီယာတွေကဖော်တဲ့အခါမှာဒီအစိုးရရဲ့တာဝန်ရှိတဲ့ပြည်ချိုင်းဆိုင်ရာတာဝန်ရှိတဲ့အဖွဲ့အစည်းတွေပေါ့လေပြည်ချိုင်းဝန်ကြီးဌာနအပါအဝင်တခြားအဖွဲ့အစည်းတွေကအဲ့ဒါဖြည်းဖြည်းရောက်ရောက်မလုပ်နိုင်ဘူးခင်ဗျာကျွန်ပြနေရတဲ့ကြားစနာရဲ့ဂျင်းနေဟာအဲ့ဒါလေးပါပါပဲမီဒီယာကိုမကင်တွေတက်ဖို့လို့ပြောရမှာပေါ့သတင်းယူရနေရမှာခက်ခဲရှိရဲတော့အားမလုံးချုံမှုရဲ့အားနည်းချက်တွေရှိရဲသူတို့ကိုချင်းချောက်နေတဲ့ဥပဒေပြဋ္ဌာန်းချက်တွေရှိပါတယ်ချောက်ချောက်လိုက်ယူလို့ပေါ့နော် illegal association act တိုင်းဒါလက်ထက်ကဖွေးစည်းပေါင်း30လောက်ရှိတဲ့နိုင်ငံမှာ illegal association act ရဘယ်အဖွဲ့အစည်းဟာ illegal လဲဆိုတာကိုပြောဖို့ဖြစ်ခဲ့ပါတယ်ဒါပေမဲ့လုံခြုံရေးအရခါခါဆက်ပြဖို့လိုအပ်တယ်တခြားအလို့ခက်ခဲတဲ့အများကြီးရှိပါခင်ဗျာဥပဒေရ cancel ထားတဲ့ဟာတွေအဟန့်တတွေရှိတယ်နောက်ကျွန်တော်ရဲ့အာဏာရှင်တစ်ခုက right to information act ဆိုတာအဲ့တော့နိုင်ငံသားအလုံးရဲ့သတင်းအချက်အလက်သိရှိပံခွင့်ပါကျွန်တော်အင်ဂျင်နိုင်ငံတော်တော်များများမှာရှိပါခင်ဗျာအဲ့ဒါကျွန်တော်နိုင်ငံမှာမရှိသေးဘူးကျွန်တော်အရာကိုရေးဆွဲဖို့လုပ်နေပါတယ်စူးစမ်းနေတော့မှရှိပါတယ
်အထူးသဖြင့်ကတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုပြည်တွင်းပြည်ပသတင်းမီဒီယာသမားတွေသတင်းသွားရောက်ရယူတဲ့အခါမှာရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲသတင်းသမားတွေအတွက်လုံခြုံရေးနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသတင်းစာဆရာအသင်း MJA ရဲ့အထွေထွေအတွင်းရမှုကိုကျော်စွာမင်းကပြောပါတယ်
အလုံးကြီးတဲ့အတိုင်းပါကျွန်တော်ရခိုင်ပြည်နယ်ကိစ္စမှာပတ်သက်ပြီးတော့ကျွန်တော်သတင်းသမားတွေကပို့ပြီးတော့သွားကြတယ်သတင်းသမားသတင်းတွေပို့ယူကြတယ်ဒါပေမဲ့လက်ရှိပကတိအနေအထားအရသတင်းရယူဘက်မှာခက်ခဲနေတယ်တကယ်လို့သွားမယ်ဆိုရင်လည်းသူတို့အတွက်ကဘာလဲဘလို့ပုံစံမျိုးနဲ့တွားနိုင်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြလဲပါပါတယ်နောက်တစ်ခုကကျွန်တော်တို့ပတင်းကတော့ကျွန်တော်တို့တကယ်တကယ်ဖြစ်နေပြီကျွန်တော်တို့မဖြစ်မနေတွားယူရတော့မယ်သူတို့တွားယူတဲ့အခါမှာကျွန်တော်တို့သတင်းသမားတွေအတွက်လုံခြုံရေးကိုဘလို့မျိုးပေါ့နော်ဟိုတွားယူတင်တယ်ဘလို့မျိုးဆောင်ရပေးတင်တယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးဖြစ်ပါတယ
်ဒါအပြင်ပြိပခါတွေဖြစ်ပွားခဲ့တဲ့နေရာတွေအထိကွင်းစင်သတင်းရယူတဲ့အခါမှာအစိုးရဘက်ကလုံခြုံရေးအကြောင်းပြချက်နဲ့သတင်းရယူနိုင်တဲ့နေရာကန့်သတ်ချက်တွေရှိနေတာအစိုးရဘက်ကနေစီစဉ်ပေးထားတဲ့နေရာတွေမှာပဲစီစဉ်ထားတဲ့သူတွေနဲ့မေးမြန်းရယူနေရတာလို့မျိုးလို့လွတ်လပ်စွာသတင်းရယူခွင့်တွေမှာအခက်အခဲတွေရှိနေသေးတာတွေကိုလည်းသတင်းသမားတွေကထောက်ပြဆွေးနွေးခဲ့ကြတယ်လို့ကိုကျော်စွာမင်းကပြောပါတယ
်ဖြစ်နေတဲ့ရခိုင်ဒေသကိုသတင်းသမားတွေသွားကျင်တယ်သူတို့ကုံကြုံကြီးတွေပုံမထီရောက်စွာပေးတယ်နောက်သားမှာတက်နိုင်ကြများပေါ့နော်ခေါ်ပြီးတော့သူတို့နောက်ကနေထက်ချက်မကွာလုံကြုံကြီးကိုပေးပြီးသူတို့တိုက်တဲ့နေရာကိုသတင်းပွားယူစီကျင်တယ်ဒါမျိုးကိုလည်းကျွန်တော်တို့တိုက်တဲ့ကုံကြုံပြောခဲ့တာရှိပါတယ်အခုဆိုရင်လည်းမကြမီသွားမယ်လို့ကျွန်တော်သတင်းကြားတယ်ပေါ့နော်တချို့ကဒါကိုသတင်းသွားယူရလို့မပြောဘဲနဲ့ delegation ပေါ့နော် delegation ထွက်တယ်ဆိုပြီးတော့ပဲပြောတာရှိတယ်တညမှာရက်ပေးတယ်တညမှာသတင်းယူတယ်နော်တညပြည်ရင်ခါယူပြီးအခါပြန်တက်တယ်ဒါကသတင်းယူတာမဟုတ်ဘူးပေါ့နော်သတင်းယူတဲ့ပုံစံမျိုးကတော့သူတို့သတင်းသမားတွေကဒီနေရာပြင်ပေါ့တနည်းနေရာမှာဒီ evidence ရှိမဲ့နေရာတွေနောက်က witness တွေကျွန်တော်တို့ဒီဟာတွေသူတို့ကမေးမြန်းခြင်းတယ်ဒီလိုပုံစံမျိုးကိုဖန်တီးပေးရမှာအခုပုံစံမျိုးဖန်တီးပေးတာသတင်းသွားယူတဲ့ပုံစံမဟုတ်ဘဲနဲ့ကျွန်တော်တို့ကဒီ delegationပေါ့နော် delegation အဖွဲ့တွေ delegate သွားလုပ်လို့ဖြစ်နေတယ်အဲ့ဒါကိုတော့ကျွန်တော်တို့ဒီပုံစံပြောင်းဖို့လိုအပ်နေတယ်
အခုလက်ရှိသတင်းစာဆရာကြီးရင်ဆိုင်နေရတဲ့လုံခြုံရေးပြည်ထနာကိုမြန်မာနိုင်ငံသတင်းမီဒီယာကောင်စီမြန်မာမီဒီယာရှင်းနေများကွန်ရက်နဲ့နိုင်ငံသားသတင်းတောက်တွေနောက်သတင်းမီဒီယာသမားတွေသတင်းဖွဲ့တွေနဲ့မြန်မာနိုင်ငံသတင်းစာဆရာများအသင်းတို့ပူးပေါင်းပြီးတော့ဆွေးနွေးသုံးသပ်ချက်တွေကိုလည်းသက်ဆိုင်ရာပြန်ကြားရေးဝန်ကြီးဌာနနဲ့ပြည်내ပြည်ထောင်စုအစိုးရတာဝန်ရှိတဲ့သူတွေကိုတင်ပြသွားဖို့ရှိတယ်လို့လည်းသိရပါပါတယ်ရှင်